စင်ကာပူအိမ်ရှင်ဇနီးမောင်နှံနှစ်ဦးကိုမြန်မာအိမ်အကူမမိုးမိုးတန်းအပေါ်ညှဉ်းပန်းနှိပ်စက်မှုဆွဲချက်တွေနဲ့ပြစ်မှုထင်ရှားတွေ့ရှိခဲ့ပြီးစင်ကာပူမြို့နယ်တရားရုံးကတနင်္လာနေ့မှာထောင်ဒဏ်နဲ့ဒဏ်ငွေအသီးသီးပြစ်ဒဏ်ချမှတ်လိုက်ပါတယ်။အိမ်ရှင်အမျိုးသားထေဝီကာရက်နဲ့သူ့ရဲ့ဇနီးချီယာယွန်လင်းတို့ကိုစုစုပေါင်းဆွဲချက်20ကျော်ပြစ်မှုကျူးလွန်ကြောင်းတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီအိမ်ရှင်လင်မယားဟာအင်ဒိုနီးရှားအင်အကူအမျိုးသမီးတဦးကိုလည်းညှဉ်းပန်းနှိပ်စက်ခဲ့မှုနဲ့လွန်ခဲ့တဲ့နှစ်နှစ်ကတရားရုံးကပြစ်ဒဏ်ဆင်ခဲ့ပြီလည်းဖြစ်ပါတယ်။ဒေါ်လှလတ်တင်းကတင်ပြပေးမှာပါရှင်
။စင်ကာပူ Information Technology လုပ်ငန်းမန်နေဂျာဟောင်းအသက်40နှစ်အရွယ်အင်ရှင်အမျိုးသားတေဝီကက်ကပြစ်မှု6ခုအသက်43နှစ်အရွယ်သူဇနီးချာယုံလန်းကပြစ်မှု15ခုကျူးလွန်ကြောင်းတွေ့ရှိခဲ့ပြီးစင်ကာပူမြို့နယ်တရားသူကြီး Olivia Low ကအင်ရှင်အမျိုးသားကိုထောင်ဒဏ်24လအမျိုးသမီးကိုထောင်ဒဏ်48လအပြစ်ခံမှုမတ်လ18ရက်တနင်္လာနေ့ကစီရင်ချက်ချခဲ့တာဖြစ်ပါတယ်။ဒါအပြင်သူတို့ဟာအသက်30နှစ်အရွယ်မြန်မာအိမ်အကူမမိုးမိုးတန်းကိုရော်ကြီးပေးဆောင်ဖို့လဲတရားရုံးကစီရင်ချက်ချခဲ့ပါတယ်။တင်းနဲ့ချာတို့ဟာရုံရှုံးရက်ခွဲမှာတစ်နှစ်3နှစ်နဲ့9နှစ်အရွယ်ခရီး3ယောက်နဲ့နေထိုင်နေပြီးမမိုးမိုးတန်းကသူတို့အိမ်အကူဖြစ်2017ဇန်နဝါရီလ9ရက်နေ့ကနေ2012နိုဝင်ဘာ12ရက်နေ့ထိလုပ်ကင်ခဲ့တာဖြစ်ပါတယ်။ထို့စဉ်2010ဒီဇင်ဘာလကနေ2012ဒီဇင်ဘာလထိလုပ်ကင်နေတဲ့အင်ဒိုနီးရှားအိမ်အကူဖက်ထရီယာကိုအိမ်အလုပ်ဝိုင်းကူဖို့မမိုးမိုးတန်းကိုငှားရမ်းခဲ့တာဖြစ်ပါတယ်။တရားသူကြီးအိုလီဗီယာလိုကအိမ်ရှင်မချီယာဟာမမိုးတန်းကို၄ချိန်ပရိုက်ခဲ့တာနဲ့ပတ်သက်လို့တရလိုရှိနေတဲ့ဘက်ကတက်တဲ့အထောက်ထားအခိုင်လုံပြနိုင်ခဲ့တယ်လို့ဆိုပါတယ်။တခါမောပန်ပီအိမ်ငိုက်လို့တက်ဖို့ကနေခလေးပြုတ်ကျခဲ့တဲ့အတွက်ချာကသူ့ကိုပိုက်ရိုက်ခဲ့တယ်လို့မမမိုးတန်းကထွက်ဆိုခဲ့ပါတယ်။မမမိုးတန်းဟာနေ့စဉ်မနေ့9နာရီမှအိယာထားရပြီးညအိတ်ချင်းကတော့တကောင်ကျော်မှလို့ဆိုပါတယ်။ဒါအပြင်မမမိုးတန်းဟာအင်ရှင်မချာရဲ့ခြေထောက်ကိုညတိုင်းညတကောင်အထိနှိပ်ပေးရတယ်လို့ယုံတော်မှထွက်ဆိုခဲ့ပါတယ်။တခါနှိပ်ရင်အိမ်ငိုက်မိတဲ့အတွက်ကြောင့်ချာကသူ့ခေါင်းအုံးအနီးမှာထားတဲ့ကြိမ်လုံးနဲ့ခေါင်းကိုရိုက်ခဲ့တယ်လို့မမမိုးတန်းကထွက်ဆိုခဲ့ပါတယ်။ချာကဒါကိုညှင်းခဲ့ပေးမယ်လို့လေထိုစဉ်ကသူနဲ့အတူအလုပ်လုပ်နေတဲ့အင်ဒိုနီးရှားအိမ်အကူဖီထရီယာကကြိမ်လုံးနဲ့ရိုက်တာသူမျက်စိနဲ့တွေ့ခဲ့တယ်လို့ယုံတော်မှထွက်ဆိုခဲ့တာဖြစ်ပါတယ်။ဒါအပြင်မမမိုးတန်းဟာပုံမှန်အားဖြင့်ထမင်းဖြူဒါမှမဟုတ်ထမင်းဖြူနဲ့တကြားနယ်ပြီးအများအားဖြင့်စားခဲ့ရတဲ့အတွက်ကြောင့်ဒီလိုစားတာနဲ့ပတ်သက်လို့မကျေနပ်ကြောင်းပြောခဲ့မိတဲ့အတွက်ကြောင့်အင်ရှင်မချဲကထမင်းနဲ့တကြားရော့ပြီးပါဇက်ထဲကရော့နဲ့လောင်းထည့်ခဲ့တယ်လို့ဆိုပါတယ်ဒီလိုလုတ်ခွန်ရလို့လေပင်းဆုတ်တဲ့အတွက်ကြောင့်ရေချိုးကန်ပြေးပြီးအမဲလွတ်တဲ့အခါမှာချဲကမမမိုးတန်းကိုပလတ်စတစ်အိတ်ထဲမှာအန်ခိုင်းပြီးအဲ့ဒီအန်ထားတဲ့အစာတွေကိုပြန်စားခိုင်းတယ်လို့စွဲချက်မှာဖော်ပြထားပါတယ်ဒါအပြင်အင်ရှင်မချဲဟာမမမိုးတန်းကိုရေအကုန်တက်တာရလေအောင်တနည်းအိမ်သားသုံးချင်တာသုံးခွင့်ပြုခဲ့ပြီးဓာတ်ရည်ပိုးသုံးခဲ့ရင်ယုံလို့ခုံခိုင်းကြတာရှိတယ်လို့မမမိုးတန်းကယုံတော်မှာထွက်ဆိုခဲ့ပါတယ်။အင်ရှင်ယောက်ျားတေကိုတရားသူကြီးကစွဲချက်6ချက်နဲ့ပြစ်မှုထင်ရှားတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီကြိမ်မမမိုးတန်းဟာထမင်းစပွဲကိုချစ်မိတဲ့အတွက်ကြောင့်အင်ရှင်ကမမမိုးတန်းရဲ့လက်နယ်တင်ပါကိုဒီပြည့်စည်းနဲ့ရိုက်ခဲ့တာရှိတယ်လို့အိယာထနောက်ကျရင်လေအင်ဒီချိတ်တဲ့တန်ကြိမ်နဲ့ရိုက်တယ်လို့ဆိုပါတယ်။တေဟာမြန်မာရောအင်ဒိုနီးရှားအိမ်အကူကိုပါခေါင်းကိုကြိမ်လုံးနဲ့ရိုက်ခဲ့တယ်လို့လည်းသိရပါတယ်။ဒါအပြင်သူတို့နှစ်ယောက်ကိုကန်ခဲ့တယ်လို့တေဟာအင်အကူနှစ်ဦးကိုတယောက်နဲ့တယောက်ဆယ်ချက်စီပိုက်ရိုက်ခိုင်းတယ်လို့ဖျားစင်ရှေ့မှာလည်းအကျင့်တရားရှိခိုးခိုင်းတယ်လို့ဆိုပါတယ်။မမမိုးတန်းဟာခရီးယန်ဖြစ်ပြီးမစ်ဖက်ထရီယာဟာမွတ်စလင်ဖြစ်ကြပါတယ်။ခုလိုကိုတိလက်ရောက်ဆော်ကားခံရလို့2012နိုဝင်ဘာလမှာမမမိုးတန်းဟာမြန်မာပွဲစားတဦးရဲ့အကူအညီကိုတောင်းခဲ့တယ်လို့စင်ကာပူအလုပ်သမားဌာနအရာရှိကလည်းအင်ရှင်ကအင်အကူကိုရရဆက်ဆက်နှိပ်ဆက်တဲ့အကြောင်းတိုင်ကျက်ဖွင့်ခဲ့တာဖြစ်ပါတယ်။မမမိုးတန်းကိုအဲ့ဒီနှစ်ဒီဇင်ဘာလကပဲခူတိတ်ဘွာဆေးရုံမှာဆေးစိတ်ခဲ့ရမှာလေသူ့ရဲ့လက်မောင်းလက်ဖြံနဲ့ခါးတွေမှာဒဏ်ရာတွေတွေ့ရှိခဲ့တယ်လို့သူ့ဥကောက်မှာလေကွဲပြီးကျက်နေတဲ့ဒဏ်ရာကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။အင်ဒိုနီးရှားအင်ကူဖီထရီယာကိုနှိပ်ဆက်မှုနဲ့အင်ရှင်ယောက်ျားတေကို2019ခုကထောင်ဒဏ်28လချခဲ့ပြီးသူဇနီးကိုတော့ထောင်ဒဏ်2လတရားရုံးကစီရင်ခဲ့တာဖြစ်ပါတယ်။ခုလိုမြမအင်းအကူမမမိုးတန်းပေါ်နှိပ်စက်မှုနဲ့သူတို့နှစ်ဦးပေါ်တရားရုံးကချခဲ့တဲ့ပြစ်ဒဏ်ဟာ Indonesia အင်ကူကိုနှိပ်စက်ခဲ့မှုနဲ့တရားရုံးကချခဲ့တဲ့ပြစ်ဒဏ်ချခံပြီးနောက်ပိုင်းမှာဆက်ပြီးတော့သူတို့နှစ်ဦးကထောင်ဒဏ်ချခံကြရမှာဖြစ်ပါတယ်စင်ကာပူမှာအင်ကူတွေဖြစ်သွားရောက်လုကင်နေတဲ့မြန်မာအမျိုးသမီးငယ်တွေတောင်းနဲ့ချီရှိရမှာအခုလိုအင်ရှင်နှိပ်စက်လို့ဒုက္ခရောက်နေတဲ့အမျိုးသမီးတွေကိုဘလို့အကောင်းဆုံးအကြံပေးချင်ပါသလဲဆိုတာကို Home လို့တူောက်ခေါ်တဲ့ပြောင်းရွှေ့အခြေချနေထိုင်သူများစီးပွားရေးဆိုင်ရာလူခွေးအချိုးတော်ဆောင်အဖွဲ့မှစေတနာဝန်ထမ်းဆောင်ရွက်ပေးနေသူကိုတင်မောင်ဝင်းကိုမေးကြည့်ခဲ့ပါတယ်
တို့ဒီ NLD အစိုးရတက်ပြီးမှာဆိုလို့ရှိရင်တန်ရိုးမှာဆိုလို့ရှိရင်ကျွန်တော်တို့ hotline ဆိုပြီးတော့ကိုနံပါတ်တစ်ခုပေးထားပါတယ်24 hour ကျွန်တော်တို့အကူအညီတောင်းလို့ရတယ်အဲ့လိုဒုက္ခဖြစ်နေတဲ့ဟာဥမာကမလေးထွက်ပြေးလာတဲ့ဒုက္ခရောက်တယ်ဆိုလို့ရှိရင် 24 hour hotline သူဖွင့်ပေးထားပါတယ်ပြီးတဲ့အခါကျတော့သူတို့လည်းတကယ်အကူအညီပေးပါတယ်အခုနောက်ပိုင်းမှာဒီမှာကျွန်တော်တို့လည်းပူရွေးပြီးတော့ဗောလေကျွန်တော်လည်းသူတို့ support လို့သူတို့လည်းကျွန်တော်တို့ support လို့ပြီးတော့ဒီမှာရှိတဲ့အလုပ်သမားကိစ္စတွေအကုန်လုံးတော့သူကအတတ်နိုင်ဆုံးဘောင်တွေကဖြစ်တဲ့ကိစ္စမှန်များကိုကျွန်တော်တို့အကူအညီပေးပါတယ
်ခုလိုမြန်မာအင်ကူမမမိုးတန်ပေါ်ရက်စက်မှုဟာစင်ကာပူမှာအိမ်အကူတွေပေါ်ကျူးလွန်တဲ့ရက်စက်မှုမှာအဆိုးဆုံးဖြစ်တယ်လို့အစိုးရရှိနေတွေကထောက်ပြကြပါတယ်